ွေးသူမြင်စီစဉ်ကကြိုဆိုပါရခင်ဗျာကိုစီရတော့ဟာမြန်မာနိုင်ငံကမျိုးဆက်တဲ့လူငယ်တွေအကြားဒီကနေ့ရေးပန်းစားနေတဲ့ hip hop တီဂီတာကိုစတင်မိတ်ဆက်ပေးခဲ့တဲ့ acid အဖွဲ့ကထင်ရှားတဲ့အဆိုတော်တစ်ဦးဖြစ်တယ်လို့2009ခုနှစ်ရွှေဝါရောင်တော်လှန်ရေးကာလကစလို့နိုင်ငံရေးမှာပါဝင်ခဲ့မှုကြောင့်လူသိများလာခဲ့တဲ့လူငယ်နိုင်ငံရေးခေါင်းဆောင်တစ်ဦးလည်းဖြစ်ပါတယ်1990လောက်ကအမေရိကန် hip hop တီးသချင်းတွေကိုအမှတ်မထင်နားထောင်မိခဲ့ရကနှစ်ချိုက်ဆွဲလန်းသွားခဲ့ပြီးမြန်မာနိုင်ငံမှာဒီ hip hop တီဂီတာကိုစတင်ထုတ်ဖော်မိတ်ဆက်ပေးခဲ့တဲ့အဆိုတော်တယောက်ဖြစ်လာခဲ့ဖို့အကြောင်းကိုစီရတော်စပြောပြတာကဒီလိုပါ
အဆိုတော်ဖြစ်ချင်တာတော့မဟုတ်ဘူးဗျအဆိုတော်ဖြစ်ချင်လို့တခြင်းဆိုတာမျိုးလည်းမဟုတ်သေးဘူးကျွန်တော်တို့ဟာဒီ hip hop ဂီတာကိုစိတ်ဝင်စားတယ်ဝါသနာပါတယ် hip hop ဂီတာတွေနားထောင်နေရနေမှတစင်ဒီ hip hop ဂီတာကိုမမလို့နားထောင်ကြလာတာဗျမမလို့နားထောင်ခြင်းပေမဲ့အဲ့ဒီအချိန်မှာကနားထောင်ကြတာတော့မရှိဘူးပေါ့ဗျာ။ဟိုမှာ rap တွေဆိုတဲ့ဒီ rapper တွေဆိုတာမျိုးရောအရှိမကူမျိုးကျော်တို့ဘာလို့ရှိခဲ့ပြီလဲ။ဒီ hip hop ဆိုတဲ့ guitar music form ကြီးနဲ့ဆိုတဲ့အဆိုတော်မျိုးမရှိသေးဘူးဗျ။အဲ့တော့ဒီ hip hop guitar ကိုမမလို့နားထောင်ခြင်းလို့ကိုနားထောင်ခြင်းမို့တော့ကိုယ့်ကိုစပြီးဆိုခဲ့ရတာ။ဟုတ်လို့စပြီးစိတ်ဝင်စားတာကတော့1990 91အလောက်ဝင်ချင်လောက်မှာစပြီးစိတ်ဝင်စားတယ်လို့ပြောလို့ရတယ်ဗျာအဲ့ဒီအချိန်မတိုင်ခင်တုန်းကတော့ကျွန်တော်သင်းတွေကိုကြိုက်တယ်သင်းတွေနားထောင်ခြင်းနဲ့အခွေအစ်စ်ပေါ်တယ်ဆိုလို့ရှိရင်အဲ့ဒီဟာကိုမုံမိုးလေးတွေစုပြီးတော့ဝယ်ကြတယ်ငါမတည့်ရကြတော့အဲ့လိုဝယ်လိုက်တဲ့အခွေကဆိုင်ကနေပြီးတော့ခွေအစ်စ်တစ်ခွေထွက်တယ်ဆိုလို့ဝယ်လာခဲ့တာပေါ့ဗျာဒါပေမဲ့ဖွင့်ပြီးတော့နားထောင်လိုက်တဲ့အချိန်မှာကျတော့ဒီက melody ဆိုတာမျိုးတွေမဟုတ်ဘဲနဲ့သူတို့ကအဲ့လိုစကားပြောလို့ဆိုနေတော့တော်တော်လေးတော့ထူးဆန်းသွားတာပေါ့အဲ့ဒါနဲ့ကိုကလည်းဒီဂီတာပါဂီတာမှမသိမှမသိသေးတာဟုတ်အဲ့တော့ကိုတို့ကနားလေတဲ့တချွန်းတဲ့သူတွေကိုလိုက်မိရတာဒါဘယ်လိုပုံစံမျိုးလဲဆိုတော့အဲ့တော့မှသိတဲ့သူတွေကဒါက rap music လို့ခေါ်တယ်အမေရိကန်မှာရှိနေတဲ့ negro တွေကစီဆိုတဲ့ music ဖြစ်တယ်အဲ့လိုမျိုးသိလာတာနေမှာတစ်စင်ထူးဆန်းတဲ့အတွက်ကြောင့်ကျွန်တော်လိုက်နားထောင်ကြည့်တာဗျအဲ့နားထောင်ကြည့်ရင်နားထောင်ကြည့်ရင်ကနေမှတစ်ယောက်ကနေနှစ်ယောက်နှစ်ယောက်ကနေသုံးယောက်ပေါ့ဗျာဆိုတော့ဒီတော်တော်များများကိုနားထောင်ကြည့်လာတယ်အဲ့လိုနားထောင်ကြည့်လာတာနေမှာတစ်စင်နဲ့ဆွဲလာပြီးတော့စိုက်သွားတာအဲ့ဆိုဖြစ်ဖို့စတင်စိတ်ကူးမိတာတော့1998ခုနှစ်လောက်ပါ
ဒီလိုနဲ့2000ခုနှစ်မှာအစစ်အကွေထွက်ရှိပြီးမြန်မာလူငယ်တွေကြား hip hop တီဂီတာဟာတစားစားနဲ့တွင်ကျဲလာခဲ့တာပါအသည့်အသည့်တွေအပြောင်းအလဲတွေကိုလူလားတောင့်တကြတဲ့မျိုးဆက်တဲ့လူငယ်တွေရဲ့အားပေးမှုတွေကြောင့်ဒီလိုဂီတာသစ်နဲ့အတူထိုးဖောက်အောင်မြင်လာခဲ့တာပါလို့ကိုစီရတော်ကပြောပြပါတယ
်အစစ်အနေနဲ့ဆိုလို့ရှိရင်တော့အကွေလွန်သွားပြီဖြစ်တဲ့ဟင်းစော်ရဲ့နောက်အ내ကရယန်ချန်နောက်ပြီးတော့ကျွန်တော်ပေါ့ဗျာအဲကျွန်တော်တို့တွေကတော့ဒီ rapper တွေကိုပဲတီးကြဆိုတဲ့အတွက်ကြောင့်မလို့ melody ဆိုဖို့အတွက်အခုအာဇာနီကိုကျွန်တော်တို့ကဖိတ်ခေါ်ခဲ့တာပါဒီဂီတာကိုဖန်တီးခဲ့ကြတဲ့သူတွေကလည်းလူငယ်တွေဖြစ်တယ်အဲဒီအတွက်ကြောင့်မလို့လူငယ်တွေရဲ့ရှင်ထဲမှာရှိနေတဲ့ခံစားမှုအချင်းချင်းကလည်းကူးဆက်တယ်လို့ကျွန်တော်ထင်တယ်နောက်ပြီးတော့အဲ့ဒီအချိန်မှာလူငယ်တွေကလည်းအစ်စ်အစ်စ်တွေကိုမျော်လင့်နေကြတယ်တောင်းတနေကြတယ်ဒီလိုအကြောင်းတရားတွေပေါင်းစုံပြီးတော့ထိုက်စင်တဲ့နေရာလေးတစ်ခုတော့ရလာခဲ့တယ်လို့ပဲကျွန်တော်ပြောပြရစီ
လူငယ်တွေဟာတဘာဝအဖြစ်ဆန်းသစ်မှုပြောင်းလဲတိုးတက်မှုတွေကိုခုံမင်ကြတယ်လို့မတရားမှုတွေကိုလည်းမရှောင်လွှဲဘဲထိတိုက်ရင်ဆိုင်ဖြစ်ရှင်းလို့သိရှိကြပါတယ်ဒါကြောင့်မဲ2009ခုနှစ်စက်တင်ဘာလအတွင်းစူတောင်းမြစ်တာပူဇော်ပြီးငင်းငင်းကြင်ကြင်စီတန်းလက်လက်ဆန္ဒပြခဲ့ကြတဲ့ယဟန်တန်ဃာတော်တွေကိုစေစုဝါကအကြမ်းဖက်ပြုခွင်းနှိမ်နှင်းခဲ့ချိန်မှာကိုစရာတော်တို့လိုမတရားမှုတွေကိုလက်ပိုက်ကြည့်မနေနိုင်တဲ့လူငယ်ကောင်းဆောင်တွေပေါ်ထွက်လာပြီးမျိုးဆက်တဲ့လူငယ်များအစီအယုံကိုဖွဲ့စည်းလှုပ်ရှားခဲ့ကြပါတယ
်။ကျွန်တော်တို့ဟာလူငယ်တွေဖြစ်တဲ့အတွက်ကြောင့်မလို့မဟုတ်တာမမှန်တာမတရားတာဒီဟာတွေကိုလက်မခံဘူးကြာအဲကိုယ့်ရဲ့မျက်စိရှိမှလူတူတယောက်ကိုအခြားသောလူတူတယောက်ကစိတ်နေနေရယ်ချုပ်ချယ်နေရယ်ဒါစိတ်နေရယ်ဆိုလို့ရှိရင်လူငယ်ပြည်ပြည်ဒီတိုင်းကြီးတော့လက်ပတ်ပြီးထိုင်မကြည့်နေနိုင်ဘူးဗျအဲ့ဒီတော့ကျွန်တော်တို့ဝါသနာတူတဲ့လူငယ်တွေစုစည်းဖြစ်ကြတယ်စုစည်းဖြစ်ပြီးတော့မိမိနိုင်ငံအတွက်ပုံမှန်ကောင်းမွန်တဲ့ဘဝတွေဖြစ်လာအောင်ကျွန်တော်တို့ဘယ်နေရာနေပြီးဝိုင်းဝန်းကြိုးစားရမလဲဆိုတဲ့အသိစိတ်ကနေဒီ generation wave ဆိုတဲ့အဖွဲ့ကိုဖွဲ့ပြတာပါ
တဲ့ဒီအဖို့ရှင်းစက်ကယုံကြည်ရတော့လက်နဲ့ရှင်းဖို့ဆွဲလျှော့ပဲဆွဲလျှော့ပဲမတတ်တဲ့လက်ကြည့်
ကျွန်တော်တို့တွေအနေနဲ့လူငယ်တွေလည်းဖြစ်နေတယ်။နောက်ပြီးဒီဗမာနိုင်ငံမှာရှိနေတဲ့လူအများစုကြီးရဲ့ကိုယ်ဝယ်ဟာဖြစ်တဲ့ဒီသံဃာတော်တွေလည်းမိမိတို့အတွက်တောင်းဆိုပေးနေတယ်ဆိုတာကိုမြင်ရတဲ့အချိန်မှာတော့ကျွန်တော်တို့တက်နိုင်သလောက်တက်ဆွမ်းသလောက်အရာအားလုံးကူပေါင်းပါဝင်ခဲ့တယ်လို့ပဲပြောပြရတယ်။ရှင်းစက်ကလမ်းဖြည့်ဖြတ်တော့ဘာ
လို့လဲဒီလူကဘရောဘာနောက်ဆုံးဘူး။ဒီလှူရှာမှုတွေကြောင့်ကိုစရတော်ဟာစစ်အစိုးရရဲ့ဖမ်းဆီးခံခဲ့ရပြီးတရားမဝင်အသင်းဖွဲ့ဖွဲ့စည်းမှုတရားမဝင်နိုင်ငံခြားငွေကိုင်ဆောင်မှုစတဲ့ပုံမှန်တွေနဲ့ထောင်ဒဏ်6နှစ်ချမှတ်ခံခဲ့ရပါတယ်။နောက်ပိုင်းအယူခံအစစ်အစင်တင်သွင်းခဲ့တာကြောင့်ထောင်ဒဏ်6နှစ်ကျခံခဲ့ရပြီးအခု2012ခုနှစ်မေလကမှပြန်လည်လွတ်မြောက်လာခဲ့တာပါ။မြန်မာနိုင်ငံမှာနိုင်ငံရေးလှုပ်ရင်ထောင်ကျတယ်ဆိုတဲ့အတွေးခေါ်အစဉ်လာတွေမရှိတဲ့တော့ဘူးလို့လည်းကိုစရာတော်ကမြင်ပါတယ
်။နိုင်ငံရေးလှုပ်တယ်ဆိုတာဟာထောင်ထဲကိုဝင်ဖို့မဟုတ်ဘူးဗျာ။ဒါမှဆိုနိုင်ငံရဲ့အရေးအကိစ္စတွေကလောက်ရမှာပဲနိုင်ငံရေးဆိုတာဟာအမှန်တကယ်ကိုလူတိုင်းပူပေါင်းပါဝင်ဆောင်ရွက်တဲ့အရေးကိစ္စလို့ပဲကျွန်တော်ပြောပြရစီ
ကိုစရတော်ဟာလလောဆယ်မှာလူမှုအကျိုးပြုလုပ်ငန်းတွေတက်တက်ကြွကြွဆောင်ရွက်နေတယ်လို့ energy ရုံးချုပ်ကအခမ်းအနားတွေမှာလည်းသူကျွမ်းကျင်တဲ့အမှုပညာနဲ့ပါဝင်ကူညီဆောင်ရွက်ပေးနေပါတယ်ဒါပြင်ကမ်းလက်လို့နာမည်ပေးထားတဲ့တဘာဝဘေးရန်ရဲ့ဆိုင်ရာအကူအညီပေးရင်းနဲ့အသိပညာပေးရေးအဖွဲ့ကိုမိတ်ဆွေတို့ချို့နဲ့ဖွဲ့စည်းထူထောင်ပြီးဆင်းရဲနွမ်းပါတဲ့ကြီးလက်တော်ရောင်ငယ်လေးတွေအထိသွားရောက်ကူညီထောက်ပံ့ပေးနေတယ်လို့ဆိုပါတယ်။အနာဂတ်မှာသူဆက်လက်ပါဝင်ကြိုးပမ်းသွားဖို့စစ်ကူးရည်မှန်းထားချက်တွေနဲ့အတူအမှန်တရားကိုမြင်လို့စိတ်ရှိတဲ့မျိုးဆက်တဲ့လူငယ်တွေကိုယ့်ရဲ့ဆန္ဒရေးမှန်ကိုရရဲဝုံဝုံဖော်ထုတ်တင်နေဆိုတဲ့အတွေးခေါ်ယူဆတဲ့ကိုလည်းကိုစရာတော်ကဒီလိုပြောပြပါတယ
်။ကျွန်တော်လုပ်တဲ့လုပ်ရည်တွေတဲ့ကမှားတာတွေလည်းရှိရင်ရှိမယ်မှန်တာတွေလည်းရှိရင်ရှိမယ်ဒါပေမဲ့ရာခိုင်နှုန်းအားဖြင့်ကတော့အမှန်ရာခိုင်နှုန်းများအောင်ကျွန်တော်ကြိုးစားမယ်ဒါကိုယ့်ဘက်ကကိုယ်ချမှတ်ထားတဲ့မူဝါဒနောက်တစ်ချက်အနေနဲ့ကတော့လူငယ်ဖြစ်တဲ့အတွက်မိမိရဲ့မျက်စိရှိမှမမှန်တာမတရားတာတွေ့လို့ရှိရင်မတရားအလုပ်ခံရတဲ့သူတွေဘက်ကရက်ပြီးဒါကျွန်တော်ရဲ့ဒုတိယယူမှန်ချက်နောက်ဆုံးအနေနဲ့ကတော့ပြည်သူတွေဘက်ကနေရက်ပြီးပြည်သူတွေအမှန်တကယ်လိုအပ်နေတဲ့လိုအပ်ချက်တွေကိုကြိုးစားပြီးဖြည့်ဆည်းပေးမယ်ဒီသုံးချက်ကိုတော့ကျွန်တော်စိတ်ထဲမှာတည်မှတ်ထားတယ်မြေမြေဆုပ်ကန်ချင်းနဲ့ခိုင်ပြီးရှေ့ကိုဆက်ဆဲမှာတို့အမတ်ပြဖက်ကမမရက်ပါဘလုံးမချောက်တာငါတို့ယုံကြည်ချက်တွေဘက်ကိုဆော့ကသမိုင်းကိုရေးပါငါတို့လူတယောက်မှရှိနေတဲ့မိမိရဲ့ကိုယ်ပိုင်လွတ်လပ်ခွင့်တွေကိုဘယ်နိုင်ငံပဲဖြစ်ဖြစ်ဘယ်လိုအစိုးရမျိုးပဲအုပ်ချုပ်အုပ်ချုပ်ဘယ်သူမှကိုရှိကလွတ်ယူသွားလို့မရပါဘူးဒီဟာကိုတော့လူငယ်ရဲ့ရင်ထဲမှာဆွဆွမင်းမင်းကိုပိုက်ထားတယ်ဒီနိုင်ငံကိုဘယ်နဲ့လဲဒီနိုင်ငံကိုချစ်ချစ်ဒီနိုင်ငံကြီးလိမ့်ချနေတာမင်းတို့ငါတို့ဖြစ်ဒီနိုင်ငံရဲ့အဖြစ်ပြက်တယ်ဒီနိုင်ငံရဲ့အရေးမင်းတို့မှတ်ပါဒါတို့
ချင်းရှားတဲ့လူငယ်ကောင်းဆောင်မှုဖြစ်ပြီးနိုင်ငံကြီးအကျဉ်းသားဟောင်း hip hop ဆိုတော့ကိုစရာတော်ရဲ့အတွေ့အမြင်တချို့ကိုကောက်နှုတ်တင်ဆက်ခဲ့တာပါအခုတစ်ပတ်သူတွေးသူမြင်အစီအစဉ်ကိုလည်းဒီမှာရင်နာလိုက်ပြစီနားဆင်ကြတဲ့သောတာရှင်တွေကိုလည်းကျေးဇူးတင်ပါတယ်ခင်ဗျာ